အိန္ဒိယနိုင်ငံမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေအပေါ်ကန့်ကွက်ဆန္ဒပြပွဲတွေကိုရဲတပ်ဘက်ကပြစ်ခတ်နေတဲ့နောက်ကြောင့်တည်ဆုံးသူ14ယောက်ရှိသွားပြီဖြစ်ပြီးဖမ်းဆီးခံရသူက4000ကျော်ပါပြီ။ပိုကြီးထွားလာနေတဲ့ဆန္ဒပြပွဲတွေရပ်သွားအောင်ကြိုးစားတဲ့အနေနဲ့နယူးဒေလီမြို့တော်တချို့နေရာတွေနဲ့တခြားမြို့ကြီးတွေမှာလူထုစုဝေးပွဲတွေမလုပ်ရဘူးလို့ရဲတပ်ဘက်ကပိတ်ပင်ထားတာ။တောက်ကြံတွေက3ရက်မြောက်သွားပြီဖြစ်တယ်လို့အင်တာနက်ဆက်သွယ်ရေးတွေကလည်းဖြတ်တောက်ထားပါတယ်။တောက်ကြံတွေဝပြုစုတောင်းပွဲတွေပြီးတဲ့နောက်အိန္ဒိယနိုင်ငံမှာအကြီးဆုံးပလီတစ်ခုဖြစ်တဲ့နယူးဒေလီမြို့တော်ကဂျာမာမာစစ်ပလီတွင်းနဲ့အပြင်ကလေကတဲ့တွေမှာလူထောင်ပေါင်းများစွာရပ်ပြီးဆန္ဒပြပါတယ်။ဆန္ဒပြသူတွေဟာအိန္ဒိယအလံတွေကိုဝေယမ်းပြီးအစိုးရဆန့်ကျင်ရေးနိုင်ငံသားဖြစ်မှုဥပဒေကိုဆန့်ကျင်ရေးကြွေးကြော်သံတွေအော်ဟစ်ကြပါတယ်။ဒီဥပဒေဟာမော်စလင်တွေကိုဘေးဖယ်ထုတ်ပြီးအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကင်းလွတ်တဲ့အခြေခံဥပဒေကိုချိန်ချောက်နေပြီးတော့ဟိန္ဒူနိုင်ငံတစ်ခုဖြစ်လာအောင်လုပ်နေတာလို့ဥပဒေတွေကပြောပါတယ်။တောက်ကြနေကပဲနယူးဒေလီမြို့တော်ကဂျာမီယာမီလီယာအစ္စလာမီယာတက္ကသိုလ်အပြင်ဘက်မှာလူ1000လောက်စုဝေးဆန္ဒပြပါတယ်။